မန္တလေးမြို့မစိုးရိမ်တိုက်တဲ့ဆရာတော်ဦးဝီရတူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးထွားစေတဲ့ဟောပြောလှုပ်ဆော်မှုတွေလုပ်နေတဲ့အတွက်ဆိုပြီးမြမတနိုင်ငံလုံးအတိုင်းအတာနဲ့တရားဟောခွင့်တစ်နှစ်ပိတ်တင်ခံရတာကိုဝေဖန်မှုတွေရှိသလိုအမုန်းတရားမပြန့်ပွားရေးအတွက်လှုပ်တင်တယ်လို့ထောက်ခံတာတွေလည်းရှိပါတယ်။နိုင်ငံတော်တန်ခမဟာနာယကအဖွဲ့48ပါးစုံကြီးအထူးအစည်းအဝေးရဲ့ဆုံးဖြတ်ချက်ကိုမတ်လ10ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးဥဝရတူအမည်နဲ့လိုက်နာမှုမရှိရင်တည်ဆဲဥပဒေတွေအရအေးအေးယူဆောင်ရွက်သွားမယ်လို့ညညာထားပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမောင်ကပြောပြမှာပါရှင
်ပြီးခဲ့တဲ့မတ်လ9ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအထူးအစည်းအဝေးကနေမန္တလေးတိုင်းမဟာအောင်မြင်မြို့နယ်မစိုးရိမ်တိုက်တဲ့နာယကအဖွဲ့ဝင်ဆရာတော်ဦးဝီစိတ်ဒဘီဝင်တာခေါ်ဦးဝေရသူဟာနိုင်ငံတော်တန်ခါနာယကအဖွဲ့ကထုတ်ပြန်ထားတဲ့အမုန်းတရားမပြန့်ပွားရေးညွှန်ကြားချက်တွေကိုဖောက်ဖျက်ကျူးလွန်နေဆိုပြီးမြန်မာနိုင်ငံတွင်းတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်တာဖြစ်ပါတယ်။ဦးဝေရသူဟာဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းတရားပွားပြီးဘာသာရေးအဓိကရုံးဖြစ်စေနိုင်တဲ့ဟောပြောမှုတွေအမုန်းတရားကြီးထွားအောင်လှုံ့ဆော်ဟောပြောမှုတွေနောက်တရားဥပဒေစိုးမိုးမှုကိုအဟံတားဖြစ်စေတဲ့ဟောပြောမှုတွေနဲ့နိုင်ငံရေးပါတီများကြားဗက်လိုက်ဝေဖန်ဟောပြောမှုတွေကိုဒေသအနှံ့ပြားမှာချိန်ထံများစွာပြုလုပ်နေတဲ့အတွက်အခုလိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်တာဖြစ်တယ်လို့လည်းတိုင်းဒေသကြီးပြည်နယ်တန်ခါနာယကအဖွဲ့များအားလုံးခိုင်းစုံကိုတန်ခါမဟာနာယကအဖွဲ့ကအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်ဒီလိုမျိုးတန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအစည်းအဝေးရဲ့ဆုံးဖြတ်ချက်ကိုဦးဝေရသူအနေနဲ့လိုက်နာဖို့မန္တလေးတိုင်းဒေသကြီးတန်ခါနာယကအဖွဲ့ကဦးဝေရသူကိုခေါ်ယူတရီပေးရမှာဖြစ်ပြီးလိုက်နာခြင်းမရှိပါကတည်ဆဲဥပဒေများအရာအရေးယူဆောင်ရွက်မှာဖြစ်တယ်လို့လည်းထုတ်ပြန်ချက်ထဲပါရှိပါတယ်ဒီလိုမျိုးတရားဟောခွင့်ပိတ်ပင်လိုက်တဲ့အပေါ်ရန်ကုန်တိုင်းမြို့ချင်းမြမယဟန်တော်များတမကကဆရာတော်ဦးကေတုမာလာကတော့ဦးဝီရသူကိုဓမ္မကတိကအင်ကရက်နဲ့မညီလို့တရားဟောခွင့်ပိတ်တာမျိုးမဟုတ်ပဲတစုံတရားဖိအားကြောင့်တတ်တတ်သာပိတ်လိုက်တာဖြစ်တယ်လို့ဝေဖန်မိန်ကြားလိုက်ပါတယ
်ကာလိုင်းပိတ်တာကတော့ဗောနော်တရားဟောဓမ္မကတိကအင်က6ချက်နဲ့မညီညွတ်တဲ့ဘုန်းကြီးတွေလောက်ပိတ်ခဲ့တာဗောနော်ဒီဆရာတော်ကြတော့အဲ့လိုလေသူတို့ရဲ့အဲ့အင်က6ချက်နဲ့လည်းမညီစွန်းမှုဗောနော်အလွတ်ကြီးရဲ့အဲ့ဒါကိုတက်တက်ဗောနော်ဟောပြောမဆိုရင်ဖိအားတစ်ခုကြောင့်ပဲပိတ်တယ်လို့ထင်တာပဲဦးသိန်းတို့ရဲ့သဘောထားကတော့မညီဖို့ဒါတစ်ဖက်ကဆွဆွဲတယ်ဗောနော်အဲ့ဒီမှာကပါရာကသူရဲ့လို့မှမျက်နှာမလိုက်ပဲတဲဟောတာကိုတစ်ဖက်ကဆွဆွဲတာကသူကဒီပြင်ပါတီတွေဘက်ကနေလိုက်ပြီးတော့ဒီသူတို့ရဲ့မကောင်းကြောင်းမို့သူတို့ဘက်ကမှဘက်လိုက်ပြီးတော့ပြောတယ်ဆိုတဲ့ဆွဆွဲချက်ကြီးကတော့ဒါကပြောမယ်ဆိုရင်တစ်ဖက်ကမှဇောင်းပေးပြီးတော့ပြောတယ်လို့ဖြစ်နေတာပေါ့နော်အဲဆွဆွဲထားတဲ့ဆွဆွဲချက်ကြီးကမျိုးလုံးပိတ်နေတဲ့လူတွေအလုံးကိုမျိုးလုံးပွင့်အောင်လိုက်ဟောပြောနိုင်တဲ့ခွန်ကြီးပေါ့နော်အိပ်ပျော်နေတဲ့သူတွေကိုလည်းနိုးထလာအောင်နိုးပေးနိုင်စွာရှိတဲ့ဆဲတော်ဖြစ်တဲ့အတွက်ပြီးတော့သူရဲ့ဟောပြောပွဲကရကြီးလာတဲ့ဓမ္မဘုရားအလုံးစီနဲ့သူကသူမစည်းရသားတွေပရာဟိတလုပ်ငန်းတွေမှာလည်းအလုံးဟာပြန်ပြီးအသုံးဆွဲတဲ့အတွက်ပြောမယ်ဆိုတော့ဆုံးရှုံးမှုတွေတော့အများကြီးတွေပေါ့နော်နှစ်နာမှုတွေကတော့
မစိုးရိမ်တိုက်တဲ့ကဥဝေရသူကိုမတူကွဲပြားတဲ့ဘာသာတရားတွေကြားအမုန်းတရားပွားများစေတဲ့ဟောပြောမှုတွေကြောင့်တရားဟောပိတ်ပင်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသခံလည်းဖြစ်အထက်ပမာပြည်ရှေ့နေများကွန်ရက်ကအထက်ပမာပြည်ကမြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေကြီးဦးသိန်းတန်းဦးကလည်းသူ့အမည်အခုလိုပြောပါတယ
်။ဒီကတော့အတင့်တော်ပါတယ်မဟာနာလုပ်လိုက်တာ။တော့သူကကြားပြီ။နောက်ဆောင်ဒီ2015ရွေးောက်ပွဲမတိုင်ခင်လေကသူကဟိုတန်မန်တန်သာသနာဖို့ဒီပါညာမဟုတ်တော့ဘူးနော်။ဟိုဒီနိုင်ငံရေးပါတီတခုရဲ့လက်ကင်တုပ်အဖြစ်နဲ့ကျန်တဲ့ဟိုဟာတွေကိုတိုက်ကျန်တဲ့နိုင်ငံပါတီဒီကတူတူကောင်းဆောင်တွေကိုစော်ကမ်းမော်ကလူတွေအနေထားမျိုးတွေကတောက်လျှောက်ရှိတာလေတောက်ရှိလာဆိုတော့ဟိုတဘောယူနဲ့ပါတယ်လို့ပြောလို့မရအောင်ပဲဆိုတော့အဲ့မှာတကယ်ကိုဟိုအမျိုးပါတာသာသနာဆောင်ဆောင်ဆောက်ဖို့လိုအပ်တယ်ဆိုတော့တဘောယူနဲ့ဆရာတော်ကျွန်တော်တို့တွေ့ပါတယ်မင်းလေးဆိုဆရာတော်ဦးတိတ်ခါတို့ပါတာပဲသူကတော့ကဲဘယ်သူရဲ့လက်ကင်တော့မှမဟုတ်ဘူးရိုးရိုးသားသားဒါသူတို့ရဲ့ယုံကြည်ချက်တိုင်းတော့သူကတော့ဒီတဘောမျိုးမဟုတ်တော့ဘူးလို့ထင်တယ်ဒီကကောင်းပါတယ်ဘာလို့ဆိုတော့ तू ကဟိုပြောင်းပြောင်းတင်းတင်းကြီးပေါ့ကျွန်တော်တန်တရားဖြစ်ရတယ်ရှိတယ်ဟာတော့ဒီကြောင်ကြကြဘုရားဘာသာယဟန်တော်တပါစာတတ်ပြီးကြယဟန်တော်တပါလူတယောက်တတ်ခံတာကိုခွေးယူနဲ့နှိုင်းတာတော့နော်ဝန်တာတယ်လို့ဆိုသူတို့ကတမဖယခိုးကိုကဖုံးကြီးပေါ်တို့လုတ်တဲ့လူကအစူးလုံးတဲ့သူကဖယခိုးအဝိဇ္ဇိဂျိုးကမှာကျွန်တော်ဘာသာတရားအရအဲ့လိုလူမျိုးကျေးဇူးတင်တယ်လို့ဆိုလိုက်တာဟာသိဉာဏ်ပညာနဲ့ပြည့်စုံတဲ့လူတယောက်နဲ့ဆိုမှပြောနေတဲ့ကိစ္စကိုအင်မတန်ကြီးမြတ်တဲ့ဘုရားဘာသာရဘာသာရဲ့ယဟန်တပါပြောလို့ဆိုတော့ဖြစ်တယ်။အဲ့တော့ဒီနောက်ကတော့စာစီမှုတွေလိုအပ်တယ်လို့ကျွန်တော်ဖြစ်နေ
။ပြီးခဲ့တဲ့လကတရားလွှတ်တော်ရှင်ကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့ပြစ်ခတ်လုကြံခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဦးကိုနီကိုတက်ဖြတ်ခဲ့သူတွေဟာလူတွေကိုအနေနဲ့ပြုမဲ့ခွေးယူကိုတက်ခဲ့တာမို့ကျေးဇူးတင်ထိုက်တယ်လို့ဦးဝီရသူကမိန့်ကြားခဲ့ပြီးတဲ့နောက်ဦးဝီရသူရဲ့ဟောပြောချက်တွေနဲ့ပတ်သက်ပြီးပို့ပြီးတော့မှဝေဖန်မှုတွေရှိလာတာဖြစ်ပါတယ်။ဦးကိုနီနဲ့တာဝန်သိအငှားရင်မောင်းကိုနီဝင်းတို့တင်ဆောင်တဲ့ရက်40ပြည့်ဘာသာပေါင်းစုံအောက်မွေပွဲမြတ်တာဘိုးဆုတောင်းပွဲကိုတော့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေဦးဆောင်ပြီးရန်ကုန်မြို့သခင်များပန်းချံမှာဒီကနေ့စုပေါင်းကျင်းပခဲ့ကြပါတယ်ရှင်။